ရာရူးကနေအနားယူတော့မဲ့နိုင်ငံတကာရာဇဝတ်မှုခုံရုံး ICC ရှေ့နေဖာတူဘန်ဆူဒါကအမေရိကန်တို့သူ့အပေါ်တန်ခတ်အရေးယူပိတ်ဆို့မှုတွေပြုလုပ်ထားတဲ့အပေါ်ဖြစ်တင်ဝေဖန်လိုက်ပါတယ်။ရှင်းနေမှာရာရူးကမစွန့်ခွာခင်တနင်္လာနေ့က ICC အဖွဲ့ဝင်နိုင်ငံတွေရဲ့အစည်းအဝေးမှာနောက်ဆုံးမိန့်ခွန်းစကားပြောကြားတော့သူကအခုလိုဖြစ်တင်ဝေဖန်လိုက်တာဖြစ်ပါတယ်။မိန့်ခွန်းအစမှာပဲဖာတူဘန်ဆူဒါကပြည်ခဲ့တဲ့နှစ်တည်း ICC နဲ့သူ့ရုံးအဖွဲ့ဟာလက်မခံနိုင်ပေါ်ရာမကြုံစဘူးချင်းချောက်မှုတိုက်ခိုက်မှုနဲ့ပိတ်ဆို့တန်ခတ်မှုတွေခံခဲ့ရတယ်လို့ပြောပါရယ်ပြီးခဲ့တဲ့ဒီဇင်ဘာလထဲမှာပဲ American နိုင်ငံရဲ့ဝန်ကြီး Mike Pompeo ကဘန်ဆူဒါနဲ့ ICC ရဲ့တရားစီရင်ဌာနအကြီးအကဲပါကစ္စတန်မိုချူချူကူရဲ့ပိုင်ဆိုင်မှုတွေကိုထိ ंछ ုပ်ချောင်းကြေညာထားခဲ့တာပါအာဖဂန်နစ္စတန်နိုင်ငံကအမေရိကန်တပ်ဖွဲ့ဝင်တွေထောက်လိုင်းတပ်ဖွဲ့ဝင်တွေနဲ့မဟာမိတ်နိုင်ငံကတပ်ဖွဲ့ဝင်တွေစစ်ရာဇဝတ်မှုကျူးလွန်မှုရှိမရှိစစ်ဆေးနေတဲ့ ICC တာဝန်ရှိသူတွေနဲ့ဘန်ဆူဒါတို့ကိုလည်းအမေရိကန်ကိုလာရောက်ခွင့်ကိုပိတ်ပင်ခဲ့ပါတယ်ဒီလိုတန်ခတ်အရေးယူမှုတွေဟာနိုင်ငံကရာဇဝတ်ခုံရုံးနဲ့အဖွဲ့ဝင်နိုင်ငံတွေပေါ်တိုက်ခိုက်တာဖြစ်ကြောင်းနဲ့စီမီကန်နိုင်ငံကဆက်ဆက်ရေးစနစ်အတွက်အန္တရာယ်များတဲ့တာဒဂတ်တစ်ခုလို့လည်းဘန်ဆူရာကပြောပါရယ်ရှင်းတဲ့တဲ့ဂျိုးဘိုင်ဒန်အမေရိကန်သမ္မတတာဝန်ယူချိန်မှာအမေရိကန်နဲ့ ICC ရဲ့ဆက်ဆံရေးမှာဘယ်လိုအပြောင်းအလဲဖြစ်ပေါ်နိုင်သလဲဆိုတာကိုတော့တိတိကျကျမသိနိုင်သေးပါဘူးနှစ်အတော်ကြာပဲအမေရိကန်တို့က ICC နဲ့ ICC ရဲ့အာဏာအတိုင်းအစာပေါ်စိုးရိမ်ပူပန်မှုတွေရှိနေကြတာဖြစ်ပါရယ် ICC ရဲ့အခြေခံဖြစ်တဲ့ Rome Statuteရောမဥပဒေစာချုပ်ကိုအမေရိကန်သမ္မတ Bill Clinton က2000ပြည့်နှစ်မှာလက်မှတ်ရေးထိုးခဲ့ပေမဲ့သမ္မတ George W. Bush လက်ထက်မှာတော့စာချုပ်ကနေနှုတ်ထွက်ခဲ့တာဖြစ်ပါရယ်ခင်ဗျ